ရိုဟင်ဂျာလူနည်းစုတွေပေါ်ရရဆက်ဆက်ပြုမှုနေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းမှုတစ်တရက်ပြုလုပ်တဲ့ကိစ္စကိုဥရောပသမဂ္ဂကလက်မခံတဲ့သဘောပြသလိုက်ပါတယ်။ဒီပြဿနာအပေါ်နီလန်းတင်းနဲ့ချိတ်ကပ်မဲ့အစားလက်ရှိပုံစံအတိုင်းမြမအစိုးရနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒီဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆွေးနွေးမှုတွေကိုတော့ဆက်ပြီးတော့နားဆင်ပါရှင်။မြမနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မဒိန်ချင်းရွာလုံးကျွတ်မိရှူတာတွေပြုလုပ်ခဲ့ပြီးဒီလုံရက်တွေဟာလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်ရာလူမျိုးတုံးတပ်ဖြတ်ရာရောက်နိုင်တယ်လို့မတားသေးခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာထုတ်ပြန်ထားပါတယ်။ဒါကြောင့်ဆီးရီးယားနဲ့မြောက်ကိုရီးယားတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြုလုပ်ခဲ့သလိုမြန်မာနိုင်ငံရဲ့ဒီကိစ္စကိုလည်းအပြည့်အဝစုံစမ်းစစ်ဆေးဖို့နိုင်ငံတကာစုံစမ်းရေးကော်မရှင်တည်းရဲ့ဖွဲ့စည်းတင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်ကပြောကြားခဲ့ပါတယ
်။ I therefore urge the council at minimum to establish a commission of inquiry into the violence against the Rohingya.
ဒါကြောင့်လည်းရိုဟင်ဂျာတွေပေါ်ကျန်းသမှုတွေသူတို့ပြင်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလူရုံးဆောင်ချက်တွေကိုအ ਨੇ ဆုံးတော့စုံစမ်းရေးကော်မရှင်ပြဖွဲ့စည်းဖို့လူခွင့်ရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံလွှဲမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံဖွဲ့လွှတ်ခွင့်ရဖို့လည်းထပ်မံပြီးတောင်းဆိုလိုပါတယ
်။ဥရောပသမဂ္ဂကတော့ကုလသမဂ္ဂရဲ့ဒီအဆိုပြုချက်အပေါ်စိတ်ဝင်စားမှုမရှိဘဲလက်ရှိပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂရဲ့ပြောခွင့်ရအမျိုးသမီးမာယာကိုစီဂျာနစ်က VOA မြန်မာပိုင်းကိုအခုလိုပြောကြားခဲ့ပါတယ
် The European Union continues to lead negotiations on a resolution on the situation of human rights in Myanmar
မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မလလယ်လောက်မှာဆွေးနွေးပြီးတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမလကုန်ပိုင်းလောက်ကျရဲ့အတီးပြုတ်ဖို့ရှိတဲ့ဆုံးဖြတ်ချက်မူကြမ်းကို EU ကဥဆောင်ဆွေးနွေးညှိနှိုင်းနေစေဖြစ်ပါတယ်ကျမတို့ရဲ့အဓိကညီမချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆူဆူဘဝလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်လို့ခိုင်လုံစိတ်ချရတဲ့ဗမ်းမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်သဘောတူညီမှုရရှိနိုင်ဖို့ဖြစ်ပါတယ်။ဥရောပတမကဟာမြန်မာအစိုးရနဲ့တကွတက်ဆိုင်ရာဗတ်ပေါင်းစုံနဲ့ဆွေးနွေးညှိနှိုင်းနေပါတယ်။ဘလို့ရလက်တွေထပ်ပေါ်လာမယ်ဆိုတာဒီအစ်စ်မှာကျမမပြောနိုင်သေးပါဘူး။မြန်မာအစိုးရဘက်ကတော့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးတစ်ဖက်သက်ပြောဆိုမှုတွေရှိမရှိဆိုတာကိုထိထိရောက်ရောက်ဆန်းစစ်ကြည့်ဖို့လိုတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအတိုင်းအနေနဲ့လည်းဘက်လိုက်မှုမရှိဘဲတမတမက်ကြကြရှုမြင်ဖို့လိုတယ်လို့ဆိုပါတယ်။အခုကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုလည်းမှတ်သားထားပြီးမှန်ကန်ကြောင်းတွေးရှိရရင်ထိထိရောက်ရောက်အရေးယူသွားမယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကမနေ့ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောကြားခဲ့ပါတယ်။
The international community should be vigilant against calls based on unverified allegations as they are intentional, unfounded and one-sided.
The Chinese system is being used to prevent people from entering the country. ကုလသမဂ္ဂနဲ့သူရဲ့လက်အောက်ခံအဖွဲ့အစည်းတွေရဲ့လုပ်ရဟာဗက်လိုက်မှုမရှိဘဲတမတ်တမတ်ကြဖို့လည်းကြော်လင့်ပါတယ်။တချိန်တည်းမှာပဲအခုလိုပြောဆိုနေလို့တစ်တန်ကကင်းလို့မှုပင်းနေတယ်ဆိုတဲ့သဘောမဟုတ်ပါဘူး။ခိုင်မာတဲ့အထောက်အထားတွေတွေ့ရရင်ပြစ်မှုကျူးလွန်သူတွေကိုထိတိယောက်အရေးယူတော့မှာဖြစ်ပါတယ်။ဒီအစဉ်ခံစားမှုအတိမပြုတ်ပေမဲ့ဒီထက်အဆွဆွဲမှုတွေဟာအရေးပါတယ်ဆိုတာကိုတော့မှတ်သားထားပါရဲ့။
ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်တွေကိုတွားရောက်လည်လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းမတ်လ13ရက်နေ့မှာသူ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင်